မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာတွေကိုဆွန့်လွတ်ဖို့တရုတ်နိုင်ငံကဩစာရှင်ဝါတုံးပြီးတုံးမြင့်ဆောင်ရွက်သွားလိမ့်မယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းစစ်မီမျိုးမှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘူးနဲ့ဒီကနေ့ကူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုတွေကိုဆွန့်လွတ်ဖို့ဖိအားပေးရမှာတရုတ်နိုင်ငံကပုံမတော်ဝင်ယူဖို့လဲအမေရိကန်နဲ့ဩစတြေးလျခေါင်းဆောင်တွေကတိုက်တွန်းခဲ့ကြပါတယ်။နှစ်ပေါင်းဆယ်လောက်ကြာမြောက်ကိုရီးယားရှောက်လန့်နေတဲ့လမ်းကြောင်းဟာလက်ခံနိုင်စရာမရှိဘူးလို့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ထိတ်တန့်ကောင်းဆောင်တူအဖြစ်ဩစတြေးလျနိုင်ငံကိုပထမဆုံးရောက်လာတဲ့ဒုသမပန့်ကပြောဆိုခဲ့တာ
ပါ Nuclear weapons in the hands of the regime in Pyongyang with a ballistic missile program and with the potential for intercontinental
ဒီကနေ့ပိုင်ဆိုင်မှုကြိုးပမ်းနေတဲ့မြောက်ကိုရီးယားကပဋိဌာန်းတုံးစီစဉ်နေတဲ့ဒေသရင်းကိုပါကျွန်တော်ပြီးအမေရိကန်ပြည်ထောင်စုအထိချိန်ချောက်လာနိုင်တဲ့မြောက်ကိုရီးယားရဲ့အန်ဒီယေကိုဒုသမပန့်ကသတိပေးပြောကြားသွားခဲ့တာပါအမေရိကန်လေးတင်သမော USS Carl Vinson ဦးဆောင်တဲ့ရေတပ်အုပ်စုဟာကိုရီးယားကျွန်းဆိုကထွက်ခွာလာပြီးရပိုင်ပြည်မှာပဲဂျပန်ပင်လယ်ရှင်ကိုရောက်ရှိနေတယ်လို့လည်းပြောဆိုသွားပါတယ်။ဩစတြေးလျဝန်ကြီးချုပ်ကတော့တရုတ်နိုင်ငံကစီးပွားရေးအရမြောက်ကိုရီးယားပေါ်ဖိအားပေးနေတဲ့အကြောင်းပြောဆိုသွားပါတယ်။ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ခေါလုံငွေရောက်ကိုဂျိုးကန်သူ1450ကိုအမေရိကန်ပြည်ထောင်စုကလက်ခံဖို့သဘောတူညီချက်ကိုလေးစားလိုက်နိုင်မှာဖြစ်ကြောင်းလည်းအမေရိကန်ဒုသမတပန့်စ်ကပြောကြားသွားပါတယ်။ဒုက္ခသည်ကိုလက်ခံဖို့သမဟောင်းဘရက်ကိုမှလက်ထက်ကသဘောတူညီချက်ကိုသမတ်ဆောင်ကတော့အသုံးမချတဲ့အစီအစဉ်တစ်ခုဖြစ်နေဝေဖန်ထားဥပါတယ်။ဒုသမတပန့်စ်ကဆဲကြအာရှနိုင်ငံတွေကိုအာရှနိုင်ငံခီးစဉ်ဖြစ်နောက်ဆုံးနိုင်ငံဖြစ်နေဩစတြေးလျကိုရောက်ရှိနေတာဖြစ်ပြီးခီးစဉ်အစပိုင်းမှာတော့တောင်ကိုရီးယားနဲ့ဂျပန်အင်ဒိုနီးရှားနိုင်ငံတွေကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။